မြန်မာစစ်ကောင်စီကရွေးကောက်ပွဲကို2025ခုနှစ်ကျမှကျင်းပလိမ့်မယ်လို့စစ်တပ်ကကြောထောက်နောက်ခံပေးထားတဲ့ပြည်ထောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေး USDP ပါတီအရာရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းမှဒီကနေ့အရေးပါတယ်။ USDP ပါတီအရာရှိရဲ့အဲ့ဒီလိုပြောဆိုချက်ကိုဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့စစ်တပ်ရဲ့ခွင့်ပြုချက်ရထားတဲ့ပါတီတစ်ခုကလည်းအတီးပြုပြောဆိုတယ်လို့ AFP ကအရေးပါတယ်။စစ်ကောင်စီကခံထားတဲ့ရွေးကောက်ပွဲကော်မရှင်ကတော့ဝင်ရောက်ရှင်ပြိုင်ဖို့36ပါတီကိုခွင့်ပြုထားကြောင်းဒီကနေ့စက်တင်ဘာလ5ရက်နေ့မှာပြောဆိုပေမဲ့ရွေးကောက်ပွဲကိုဘယ်နှစ်ဘယ်အချိန်မှာကျင်းပမယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒီကနေ့မှာပဲစစ်ကောင်စီရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုဖိတ်ခေါ်ပြီးတော့ electronic မဲပေးတဲ့စက်တွေအကြောင်းရှင်းလင်းပြသပွဲပြုလုပ်အပြီးအခုလိုရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတဲ့ခန့်မှန်းချက်ထွက်ပေါ်လာတာပါ။မူလကရှင်းနှစ်2024ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်စီကထုတ်ဖော်ပြောဆိုထားပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေအရင်လှုပ်ဆောင်ဖို့လိုအပ်ကြောင်းစစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်ကိုကိုးကားပြီးပြီးခဲ့တဲ့စနေနေ့ထုတ်မြန်မာအလင်းသတင်းစာမှာရေးသားထားပါတယ်။ဒါအပြင်ရွေးကောက်ပွဲမတိုင်ခင်တကောင်စီရင်ကောက်ယူမှုတွေအရင်ပြုလုပ်ဖို့လိုအပ်တယ်လို့လည်းမြန်မာအလင်းသတင်းစာမှာရေးပါတယ်။စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာအတူအောင်ရွေးကောက်ပွဲသာဖြစ်မယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုထားပြီးနိုင်ငံရေးသုံးသပ်သူတွေကလည်းရွေးကောက်ပွဲကျင်းပရင်အတိုက်အခံအင်အားစုတွေရဲ့တိုက်ခတ်ခြင်းခံရနိုင်တယ်လို့သုံးသပ်ပြောဆိုထားကြပါတယ်ရှင်။